မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်ကန့်ကွက်နေကြတဲ့ CDM လှုပ်ရှားမှုမှာပါဝင်သူဆရာမ 13,500 ကိုစစ်ကောင်စီကရာထူးကရဆိုင်းလိုက်ကြောင်းမြန်မာနိုင်ငံဆရာမများတမကရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပညာသင်နှစ်အသစ်အတွက်ကျောင်းနေပြန်ဖွင့်ကန်နီရပိုင်းအလိုမှာကျောင်းဆရာမတွေကိုအခုလိုရာထူးကရဆိုင်းလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ကြတဲ့ကကျောင်းဆရာမတွေအပါအဝင်ကျမရေဝန်ထမ်းအနေနဲ့အစိုးရဝန်ထမ်းအများအပြားကအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့အလုံမစင်းမဲ့ဆန္ဒပြနေကြတာကြောင့်အစိုးရလုံခြုံရေးအတော်များများရပ်ဆိုင်းနေပါတယ်။မနေ့စနေနေ့အထိရာထူးကရပ်ဆိုင်းခံထားရတဲ့ဆရာမ 13,500 ရှိသွားပြီလို့အမည်မဖော်လိုတဲ့ဆရာမများတမကအဖွဲ့ဝင်တဦးကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီကျောင်းဆရာဟာလည်းစစ်ကောင်စီကအလို့ရှိနေတဲ့သူတွေစီးရင်ထဲမှာပါနေတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးရင်စရာတွေအရမြန်မာနိုင်ငံမှာအကြောင်းဆရာမအရေအတွက်4,300ရှိတယ်လို့ဆိုပါတယ်။အခုချိန်ထိတော့စီးရင်ထဲမှာပါတဲ့သူအများစုဟာရာထူးကဆိုင်းငံ့ခံရတဲ့အဆင့်မှသာရှိနေသေးပြီးသူတို့တွေအလုတ်ပြန်ဆင်းဖို့စစ်ကောင်စီဘက်ကချင်းချောက်တဲ့သဘောလို့ဆောင်ညင်းဖြစ်ကြောင်းတကယ်လို့အခုဆိုင်းငံ့တဲ့အရေအတွက်အားလုံးကိုအလုတ်ဖြုတ်မယ်ဆိုရင်ပညာရေးစနစ်ကြီးတစ်ခုလုံးပြိုကျပျက်စီးသွားနိုင်ကြောင်းလည်းအဲ့ဒီတမကပြောခွင့်ရအကြောင်းဆရာကပြောပါတယ်။အခုထိတက္ကသိုလ်တွေကဝန်ထမ်းပေါင်းအခုချိန်ထိတက္ကသိုလ်တွေကဝန်ထမ်းပေါင်း 19,500 လဲရာထူးကရပ်ဆိုင်းခံထားရပါတယ်စစ်တပ်ရဲ့ပညာရေးစနစ်ကိုဆရာမတွေအပြင်ကျောင်းသားတွေကပါအကြောင်းမတက်ဖဲတပိတ်မောက်နေကြတာကြောင့်ကျောင်းသားတွေရောဆရာမတွေပါအကြောင်းပြန်တက်ကြဖို့စစ်တပ်ပိုင်းမြမအလင်းသတင်းစာကနေခေါ်နေပါတယ်ခင်ဗျာ